ဆရာနာသင်စန်းကျင်ဆန္ဒပြသူတွေအနေနဲ့မတရားဖမ်းဆီးထိန်းသိမ်းခံရပြီးတရားရုံးကိစ္စတွေအပါအဝင်အခက်အခဲမျိုးစုံကြုံနေရတယ်လို့လိုက်ပါကူညီဆောင်ရွက်ပေးနေတဲ့ရှေ့နေတွေကဆိုပါတယ်တရားရုံးကျင်းနေရာအကျိုးမသိရတာရှေ့နေအာဏာပါဝါလွှဲလက်မှတ်အခြေမီများရတာတွေပြင်ထိန်းသိမ်းခံရသူတွေမိသားစုတွေကသတင်းမသိရတာနဲ့တွေ့ခွင့်မရတာကြောင့်စိုးရိမ်ပူပန်မှုတွေပိုတိုးလာနေရလို့တင့်အတွက်ရှေ့နေများ
အဓိကအခက်အခဲကိုအခုလိုစရှင်းပြပါလေ။
အခုချိန်မှာတော့ပုံမှန်900ကကြီးလှုပ်ဆောင်မှုလှုပ်ဆောင်မှုဆိုတဲ့နေရာမှာသူကတော့ဥမာအစိုးရ government employee ဒါမှမဟုတ်အစိုးရဝန်ထမ်းကဲ့သို့လှုပ်ဆောင်နေကြတဲ့ဝန်ထမ်းတွေကိုဒီနှောက်ရှက်တဲ့သူတို့နှောက်ရှက်အောင်လှုပ်ဆော်တဲ့သူတို့ဒီ February 14ရက်နေ့မှာဒီစစ်ကောင်စီကနေပြီးတော့မှဟိုအစ်စ်ပြင်ဆင်ပြီးတော့မှထည့်သွင်းပြချမ်းလိုက်တဲ့ပုံမှန်ပေါ့နော်။အဓိကဖြစ်နေတဲ့ပြဿနာပုံမှန်905ကကြီးကိုအမှုစစ်ဆေးမယ်ပုံစံပေါ့နော်ရှုပ်ထွေးနေတယ်ဥမာဆိုကြပါစို့ဘယ်တရားရုံးမှာယူထုတ်ပါလဲအင်းစိန်အချင်းထောင်ထဲကအယားကြီးတရားရုံးမှာထုတ်ပါလားဒါမှမဟုတ်ငကူတက်ဆိုင်ရာမြို့နယ်မှာရှိတယ်တရားရုံးမှာယူထုတ်ပါလားပို့ပြီးရှုပ်ထွေးတယ်အဲ့ဒါကျမတို့မှာတော်တော်ဒုက္ခရောက်ပါပါတယ
်ဟုတ်ကဲ့နောက်အဓိကကြေတနာရော
ရှေ့နေကိုယ်စလဲလွဲစားပေါ့နော်ကျမတို့ကတင်ထားတယ်ဒါပေမဲ့အချိန်မီမရအောင်ကျမတို့အချင်းထောင်တွေဝင်မယ်ဆိုရင်တမှုကိုရှေ့နေတယောက်ကပဲဝင်လို့ရတယ်တဲ့။ဒါပေမဲ့ပါဝါလက်မှတ်ပေါ့နော်အဲ့ဒီဟာပြနိုင်မှဝင်လို့ရမယ်လို့ပြောတဲ့အခါကျတော့ကျမတို့ရှေ့နေတော်တော်များများတော်တော်အခက်ခဲတွေ့တယ်။ဘာလို့လဲဆိုတော့ဟိုရှေ့နေပါဝါကိုလည်းကျမတို့လက်ထဲမှာလည်းအလင်မရောက်ဘူး။ပြတမှုကိုလည်းတယောက်ပဲလိုက်ပါဆောင်ရွက်ရမယ်လို့ပြောတဲ့အခါမှာဘယ်တရားယူနေကအင်းစင်အချင်းထောင်တွေရှိနေတယ်လို့ဆိုကျမတို့ကြိုမသိရအောင်ဆိုတော့အဲ့ဒီမှာပေါ့နော်တော်တော်တော့ညာများရတယ
်။ဟုတ်ကဲ့နောက်ဆုံးအဓိကကြေတနာရ
ဒီတက်ဆိုင်ရာတရားရုံးတွေမှာယုံထုတ်တယ်ဆိုရင်အမှုတည်ရဲ့ပတ်သက်တဲ့မိသားစုဝင်တွေကအရင်တော့ဆိုရင်တက်ဆိုင်ရာတရားရုံးမှာတွေ့ခွင့်ရှိတယ်လေခဏပေါ်တော့ယုံမထုတ်ခင်ခဏယုံထုတ်ပြီးခဏဆိုရင်ဘာလို့ပြော at least သူ30 minute လောက်သူတို့တွေ့လို့ရတယ်ပေါ့နော်အခုကကြတော့ဒီအင်းစင်အချင်းထောင်တွေသူတို့ဝင်ခွင့်မရှိတဲ့အခါမှာမိသားစုဝင်တွေကတွေ့ခွင့်မရကျမတို့ရှိနေကြပြန်တော့လေဟိုဘယ်ယုံမှာဘာတွေထုတ်နေလဲဆိုတာကျမတို့မသိရတော့လေဆိုတော့အဲ့ခါမှာအမှုတည်ပေါ်တော့သူဖန်ဆီခံရတဲ့လူတွေကဘာလို့ဖြစ်လာဆိုဟဲ့ငါတို့မှရှိနေမရှိဘူးလားဟဲ့ငါတို့ရှိနေကြတယ်ဘာလို့ဆိုတော့ဟိုစိုးရင်ပူပန်မှုတွေသူတို့မှရှိတယ်ဆိုတော့ဒါပေမဲ့တခုကောင်းတာကျမတို့ရှိနေအချင်းချင်းကလည်းတွေ့ပြီးဆိုအမတောင်းနဲ့မစိုးရင်လည်းနေရှိနေရတခြားတစ်ခွင်မှရှိနေတယ်ပေါ်တော့ဖုန်းဆက်ပေးမယ်ဆိုပြီးအဲ့လိုမျိုးလေးတွေကျမတို့ကတော့အချင်းချင်းပေါ့နော်ရှိပြီးတော့ကျမတို့လောက်ရတယ
်ဟုတ်ကဲ့အဲ့တော့ဒီလိုခက်ခဲတဲ့ကြောင်းဘယ်လိုမျိုးသက်ရောက်မှုတွေအဓိကကျုံလာရလဲ
ဒီနေ့ဆိုတောင်တကုံမြို့နယ်တရားရုံးကတဲ့အင်းစိန်အချင်းထောင်ထဲမှာရှိတယ်လို့ပြောတယ်ကျမလည်းချစ်ချင်းအင်းစိန်အချင်းထောင်ထဲဝင်တယ်ဝင်နေဆိုပေမဲ့တရားခွင်ကျမတို့ရှာမတွေ့ဘူးမရှိဘူးအဲ့ပြီးတော့မင်္ဂလာတောင်ညွတ်ဆိုရင်လည်းတရားခွင်ကျမတို့မတွေ့ရအောင်ပြီးတော့ရွှေပြည်တာလှိုင်းတာရကြောက်တတာကျမတို့အဲ့ဒါကြီးမတွေ့ခဲ့ရအောင်ဒါပေမဲ့ရုံချင်းကချိန်ပြီးသွားပြီဆိုတော့မိသားစုဝင်တွေကကျမတို့ဆိုအင်းစိန်ထောင်ကနေထွက်ပြီးဆိုရင်ကျမအမှုတွေဒီအကုန်းကထောက်ချောက်ကျမကိုဆက်ပြီးဆမကျမရဲ့ယောက်ျားနဲ့တွေ့ခဲ့တာကျမအသားနဲ့တွေ့ခဲ့တာဆိုတော့အဲ့ဒီရာလေအတော်ကကဲလာပြီးတော့အကကဲအများဆုံးကတော့ဟိုအမှုတွေတွေရဲ့စိုးရင်ပူပန်မှုကိုပို့ပြီးတော့မြင့်တက်စေတာဟိုမှာရှေ့နေတဲ့အမှုတွေမတွေ့အောင်ဆိုသူတို့ပူရင်ကျမတို့လည်းပူရတယ်
ဟုတ်ကဲ့ဒီနေရာမှာမိသားစုရဲ့အဓိကစိုးရင်မှုကိုဘာတွေ့ခဲ့ရလ
ဲအကုန်စိုးရင်တာအစိုးရင်ဆုံးကဒီအင်းစိန်အချင်းတောင်ထဲမှာမရောက်နေဘူးဆိုသူတို့ပို့ပြီးစိုးရင်လည်းပြာများနေအောင်ကျမတို့လည်းပြာများနေလူမတွေ့ရတဲ့ပြဿနာပြီးနမနှစ်ကြာမှလူတွေ့ပြီဆိုကျမ်းမာရေးပြဿနာသူတို့ကစိုးရင်တာပြီးဒဏ်ရာတွေနဲ့ပါသွားပြီဆိုသူတို့အလောင်းပြန်ရမှာမရဘူးလားဆိုတာနဲ့ပတ်သက်ပြီးတော့စိုးရင်လည်းအကောင်းဆုံးကတော့ကျမတို့ဒီလိုမျိုးဒီတရားလက်လို့ဖမ်းဆီးတာမျိုးဒါမဖြစ်ဘူးဆိုရင်အကောင်းဆုံးပဲနံပါတ်၁တကယ်လို့တရားလက်လို့ဖမ်းဆီးချင်ဆက်လက်ပြီးရှိနေမယ်ဆိုရင်တော့မှဥပဒေပါပေးအပ်ထားတဲ့အခွင့်အရေးအတိုင်းပေါ့နော်အချင်းချင်းအဥပဒေရတော့လကောက်ဒီတရားရုံးရဲ့ပေးအပ်ထားတဲ့အခွင့်အရေးရတော့လကောက်ပြီးရာဇဝတ်ကျွန်တော်ဥပဒေဆိုင်ရာပေးအပ်ထားတဲ့အခွင့်အရေးရတော့လကောက်မိသားစုဝင်တွေနဲ့သူဖမ်းဆီးခံရတဲ့သူတွေရဲ့တွေ့ရှိခွင့်ပေးမယ်ဆိုရင်စိုးရင်မှုတွေအများကြီးကိုကျော့သွားမှာဖြစ်တယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကျော်စာလီရေခင်ဗျာ